အမျိုးသားပြန်လည်သင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဘုတ်ဌာန NRPC တာဝန်ရှိသူတွေနဲ့ NCA တတိုင်းပြည်လုံးဆိုင်ရာအပြည့်အစုံချုပ်လက်မှတ်မထိုးရသေးတဲ့တိုင်းသားလက်နက်ကိုင်ရှစ်ဖွဲ့ရဲ့တွဲဆုံဆွေးနွေးမှုမလ21ရက်နေ့ကကျင်းပပြီးသွားပါပြီ။နောက်ကြရင်နှစ်ဖက်အဆုံးဖြတ်ပေးနိုင်တဲ့ပုံကိုယ်တွေပါဝင်တဲ့တွဲဆုံဆွေးနွေးမှုတွေဆက်လုပ်ကြမယ်ဆိုတာလောက်ပူးတွဲကြေညာချက်ထုတ်နိုင်ခဲ့ပေမဲ့အခုလိုတွဲဆုံမှုမျိုးအရင်ကမရှိခဲ့ဘူးလို့အဲ့ဒါကိုပဲထူးခြားချက်လို့ပြောနိုင်ပါတယ်ဆိုပြီးသမရယုံညွှန်ကြားမှုချုပ်ဦးစောထေးကတော့ကြီးညွှန်းပါတယ်။အစိုးရနဲ့ NCA လက်မှတ်မထိုးရသေးတဲ့တိုင်းသားလက်နက်ကိုင်ရှစ်ဖွဲ့တွဲဆုံပွဲအပြီးထုတ်တဲ့ကြေညာချက်မှာလက်နက်ကင်တိုက်ပွဲတွေလျှော့ချနိုင်အောင်လုပ်မယ်။ဒေသခံပြည်သူတွေမနစ်နာအောင်နှစ်ဖက်စလုံးကသတိထားကြမယ်။နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းမယ်ဆိုတာမျိုးပြောနေကြစကလုံးတွေပဲပါပေမဲ့တခြားထူးခြားတာလေးတွေတော့ရှိနေပါသေးတယ်။ကုလပတ်အဲ့ဒီကြောင်းလေ့လာတင်ပြသွားပါမယ်
။ဆွေးနွေးပွဲအတွင်းထူးခြားတာတစ်ခုက KIA ကချင်လက်နက်ကင်ဖွဲ့ရဲ့နောက်ဆုံးသဘောထားရည်တည်ချက်ကိုတည်လိုက်ရတာပါ။KIA ကချင်လက်နက်ကိုင်အဖွဲ့အနေနဲ့အစိုးရတက်မတော်နဲ့နှစ်ဖက်အပြစ်ခတ်ရစဲစာချုပ် bilateral agreement ထိုးပြီးသွားဖို့ဆန္ဒရှိနေပါတယ်လို့ကချင်လက်နက်ကိုင်အဖွဲ့ကိုယ်စားလှယ်ဗိုလ်မှူးကြီးခွန်အောင်ကပြောပါတယ်။မီးပြက်လို့ဆွေးနွေးပွဲခဏနားချိန်တရင်တောက်တွေရဲ့မေးမြန်းမှုကိုသူကအဲ့ဒီလိုဖြေကြားခဲ့တာပါ။အစိုးရနဲ့ KIA အပြစ်ခတ်ရစဲစာချုပ်လက်မှတ်ထိုးနိုင်ရင်စစ်ပေးကြောင့်နေရဆွန့်ခွာထွက်ပြေးနေရတဲ့ပြည်သူတွေလည်းသူတို့ရဲ့ရွာကိုပြန်လည်အခြေချနေနိုင်မယ်လို့ဗိုလ်မှူးကြီးခွန်အောင်ကပြောပါတယ်။ KIA ဟာအရင်တက်မတော့အစိုးရလက်ထက်1994ခုနှစ်ကနှစ်ဖက်အပြစ်ခတ်ရက်စဲခဲ့ပူပါတယ်။18နှစ်တာငင်းချင်းရပြီးနောက်ပိုင်းနေကြားဆောင်တက်ဖွဲ့စည်းရေးနဲ့ပတ်သက်လို့နှစ်ဖက်ပြည်လည်မှုမရတဲ့အတွက်2011ခုနှစ်မှာတက်မတော်နဲ့ KIA ပြင်းထန်တဲ့တိုက်ပွဲတွေပြန်ဖြစ်ခဲ့တာပါ။သမရဦးသိန်းစိန်လက်ထက်ငင်းငယ်လုပ်ငန်းစဉ်တွေစတင်ရမှာ NCA စာချုပ်ပေါ်ပေါက်ဖို့ဆွေးနွေးရမှာတော့ KIA အဖွဲ့ပါဝင်ခဲ့ပါတယ်။ဒါပေမဲ့လက်မှတ်ထိုးချိန်မှာတော့ကိုကန့်တအန်းပလောင်နဲ့ရခိုင် A အဖွဲ့တွေကိုအစိုးရဘက်ကလက်မှတ်ထိုးခွင့်မပေးချန်လှပ်ထားလို့ KIA ကလည်းအားလုံးပါဝင်ရင်းမူအရ NCA စာချုပ်ကိုလက်မှတ်မထိုးခဲ့ပါဘူး။လက်မှတ်မထိုးရုံမကနောက်ပိုင်းရိုးရိုးနှစ်ဖက်အပြစ်ခတ်ရစဲရေးစာချုပ်ချုပ်ဖို့တောင်စိတ်မဝင်စားခဲ့ပါဘူး။အဲ့ဒီချိန်တုန်းက KIA ရဲ့သဘောထားဟာသူတို့အနေနဲ့အရင်က18နှစ်လောက်ကြာအောင်အပြစ်ရက်ထားခဲ့ပြီးနိုင်ငံရေးဆွေးနွေးတာမရှိတော့ဘာမှထူးမလာခဲ့ပါဘူး။ဒါကြောင့်နိုင်ငံရေးပဲဆွေးနွေးခြင်းနဲ့နိုင်ငံရေးဆွေးနွေးတာပြေလည်သွားပြီဆိုရင်စစ်ပွဲတွေတိုက်ပွဲတွေကလည်းသူ့လိုလိုရက်ဆိုင်သွားမှာပဲဒါကြောင့်အပြစ်ရက်ဖို့မလိုဘူးဆိုတဲ့အပြစ်မရက်ပဲနိုင်ငံရေးဆွေးနွေးမဲ့လမ်းစဉ်ဖြစ်ပါတယ
်အခုဗိုလ်မှူးကြီးခွန်အောင်ရဲ့ပြောစကားအရဆိုရင်တော့ KIA ရဲ့သဘောထားပြောင်းလဲလာပြီလို့မှတ်ယူနိုင်ပါတယ်သူပြောစကားအရနှစ်ဖက်အပြစ်ရက်စာချုပ်သီးခြားချုပ်ပြီးတိုက်ခိုက်မှုတွေရက်ဆဲထားခြင်းနဲ့ SCA စာချုပ်တွေပါဝင်နိုင်ရေးကိုတော့နောက်ပိုင်းတဖြည်းဖြည်းညှိနှိုင်းဆွေးနွေးသွားမယ်ဆိုတဲ့သဘောမျိုးဖြစ်ပြီးလက်ရှိ KNPB KNDP လက်နက်ကိုင်အဖွဲ့ရဲ့ရည်တည်ချက်ပုံစံမျိုးဖြစ်ပါတယ် KNPB ဟာအစိုးရနဲ့အပြစ်ရစာချုပ်ချုပ်ဆိုထားပြီး NCA လက်မှတ်မထိုးသေးတဲ့အဖွဲ့တစ်ဖွဲ့ဖြစ်ပါတယ်ဆွေးနွေးပွဲမှာသတင်းတော့တွေလည်းသိချင်ပြည်သူတွေလည်းသိချင်တဲ့ကိစ္စကတော့လက်ရှိရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးအစိုးရဘက်ကသဘောထားအေးရခိုင်တပ်ဖွဲ့ဘက်ကသဘောထားပါ
ဆွေးနွေးပွဲအပြည့်မှာပဲ NRPC ဒုဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းကအခုလိုပြောခဲ့ပါတယ်။ရခိုင်မှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေဟာမိမိအဖွဲ့ကိုလက်ခံသည်လက်မခံသည်ဆိုတဲ့သဘောကြောင့်ဖြစ်ပွားနေခြင်းမဟုတ်ပါဘူး။ရခိုင်ပြည်နယ်ဟာအဖြူရောင်နေမြေဖြစ်ပါတယ်။အဖြူရောင်နေမြေကိုလက်နက်ကိုင်အဖွဲ့စည်းရီအခြေချဖို့ကြိုးစားခြင်းဟာငြိမ်းချမ်းလုံခြုံရေးကိုချိန်ချောင်းမှုဖြစ်တဲ့အတွက်အစိုးရဘက်ကထိုက်တင်တဲ့လုံခြုံရေးဆောင်ရွက်ချက်တွေကိုဆောင်ရွက်နေခြင်းသာဖြစ်ပါတယ်ဆိုတာနားလည်သဘောပေါက်ပြီးဖို့လိုအပ်တယ်ဆိုတာတင်ပြလိုပါတယ်။နှစ်ပေါင်း80ကျော်ကြာမြင့်ပြီးဖြစ်တဲ့တီရင်းလက်နက်ကိုင်ပဋိပက္ခတွေရဲ့သင်ခန်းစာနဲ့အတူလက်ရှိရခိုင်ပြည်နယ်ကတီလူတွေရဲ့အခြေအနေတွေဟာလက်နက်ကိုင်ပြီးတော့အခွင့်အရေးတွေတောင်းဆိုနေမယ့်အစားနိုင်ငံရေးဆွေးနွေးပွဲဝိုင်းကိုလာရောက်ကြဖို့ကျွန်တော်ဖိတ်ခေါ်ပြီးတော့ပြောကြားလိုပါတယ်။ NCA လမ်းကြောင်းပေါ်ကိုလာကြဖို့အစိုးရနဲ့တပ်မတော်ဘက်ကအငြင်းနဲ့မဲတကားဖွင့်လှစ်ထားပါတယ်ဆိုပြီးပြောဆိုခဲ့ပါတယ်။ဆွေးနွေးပွဲပြီးတဲ့နောက်ပိုင်း NRPC ဘက်ကပြောခွင့်ရသမရယုံညွှန်ကြားရေးမှူးချုပ်ဦးစောထေကAA တပ်ဖွဲ့နဲ့ပတ်သက်ပြီးပြောရရင်ကျွန်တော်တို့တစ်ဖက်ကနေတွေးဆုံဆွေးနွေးဖို့လမ်းဖွင့်ထားပေးတယ်။အခြားတစ်ဖက်မှာတော့အစိုးရတရက်ဖြစ်တဲ့အားလျော်စွာနည်းမြေလုံခြုံရေးကိစ္စတွေဆောင်ရွက်ရတာရှိတယ်။အဲ့ဒါကိုနားလည်ပေးစီခြင်းပါတယ်လို့ပြောဆိုခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးအစည်းအဝေးတက်လာတဲ့ AA တပ်ဖွဲ့ကိုယ်စားလှယ်ဗိုလ်မှူးကြီးကျော်ဟန်ကတော့ ကျွန်တော်တို့အေကတော့ရခိုင်ပြည်နယ်ကရခိုင်တိုင်းရင်းသားတွေရဲ့အသက်အိုးအိမ်စီးစိမ်ကိုကာကွယ်ရေးဟာကျွန်တော်တို့တာဝန်လို့သတ်မှတ်ထားတယ်။ဒါကြောင့်ကျွန်တော်တို့ရဲ့ရည်မှန်းချက်ကတော့ရခိုင်ပြည်နယ်မှာအခြေချရေးပဲ။ဒါပေမဲ့ဒါကိုတက်မလို့ဘက်ကလက်မခံဘူး။ဒီကနေ့ဆွေးနွေးဆုံးဖြတ်ချက်တွေအတိုင်းနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ငြိမ်းချမ်းစွာဖြေရှင်းတာမျိုးလုပ်ကြမယ်ဆိုရင်တော့တိုက်ပွဲတွေရော့ကျလာဖို့ရှိပါတယ်။အဲ့လိုမှမဟုတ်ရင်တော့ဘာမှထူးမှမဟုတ်ပါဘူးဆိုပြီးပြောဆိုခဲ့ပါတယ်။ဒါကိုကြည့်ရင်ရှင်းလာမယ့်အချိန်ကာလတွေအတွင်းရခိုင်ပြည်နယ်ကလက်နက်ကိုင်ပဋိပက္ခတွေပြည်သူတွေရဲ့ဒုက္ခတွေအေးငြိမ်းသွားလိမ့်မယ်လို့တော့မမျှော်လင့်နိုင်သေးပါဘူး
။ NRPC နဲ့တိုင်းပြည်လက်နက်ကိုင်ရှစ်ဖွဲ့ဆွေးနွေးပွဲတစ်ခုလုံးကိုခြုံငုံသုံးသပ်ကြည့်ရင်ပထမပြဿနာကနှစ်ဖက်စလုံးမှာအဆုံးဖြတ်ပေးနိုင်တဲ့သူတွေပါမလာတဲ့ကိစ္စပါ။ဒါနဲ့ပတ်သက်ပြီးဝါတက်ဖွဲ့ဘက်ကတော့သူတို့အနေနဲ့အစိုးရနဲ့အပြစ်ရတာနှစ်30ပြည့်တဲ့ပွဲကျင်းပဖို့ပြင်နေတယ်။ဒါကြောင့်ထိပ်ပိုင်ကောင်းဆောင်တွေတက်နိုင်မှာမဟုတ်ဘူးဆိုပြီးကြိုပြောထားတာမျိုးရှိခဲ့ပါတယ်။အလားတူအခြားလက်နက်ကိုင်အဖွဲ့တွေကလည်းဒုတိယရန်တတိယရန်ကောင်းဆောင်တွေလောက်ပဲဆီလွတ်ခဲ့တာမျိုးပါ။ဒုတိယပြဿနာကတော့အစိုးရဘက်က NCA လက်မှတ်ရေးထိုးရေးကိုပဲတောင်းဆိုခဲ့တဲ့ကိစ္စဖြစ်ပါတယ်။တတိယပြဿနာကတော့လက်ရှိလူများအယုံဆိုင်နေတဲ့ရခိုင်ပြည်နယ်ကတိုက်ပွဲတွေပြဿနာမှာအေးတပ်ဖွဲ့ရခိုင်ပြည်နယ်အတွင်းအခြေချရေးသူတို့ရဲ့ရည်မှန်းချက်ကိုဆွဲဆွဲမြဲမြဲဆုပ်ကင်ထားသလိုအစိုးရနဲ့တပ်မတော်ဘက်ကလည်းလုံးဝလက်မခံဘဲဆက်ပြီးစစ်ဆင်ချေမှုန်းမဲ့ပြဿနာဖြစ်ပါတယ်။အားလုံးကိုခြုံငုံသုံးသပ်ကြည့်ရင်တော့လက်ရှိကျင်းပပြီးသွားတဲ့ဆွေးနွေးပွဲဟာညီညာရေးလုပ်ငန်းစဉ်အတွက်တိုးတက်မှုတစုံတရာမတွေ့ရပေမဲ့ပါဝင်ပတ်သက်သူတချို့ရဲ့အမြင်တွေထူးခြားပြောင်းလဲလာတဲ့သဘောထားတွေကိုတော့မြင်တွေ့ခွင့်ရနိုင်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။